ကဘာပတ်မဲ့နေဆွမ်းတုံလင်းဟာအိန္ဒိယနိုင်ငံဘိုင်ယာနတီမြို့ကနေထွက်ခွာလာပြီးမြန်မာနိုင်ငံမန္တလေးမြို့ကိုဒီကနေ့ပဲဆက်ရောက်လာပါတယ်။ Solar Impulse 2လို့အမည်ပေးထားတဲ့လင်းမှာနေအောင်ခြေဆွမ်းရင်ဆက်ယူနိုင်ဖို့အတွက်အလျားပင်230ကျော်တောင်ပံနှစ်ဖက်တပ်ဆင်ထားတဲ့အတွက်လင်းရင်ယုံနဲ့ပြကန်းအတွက်မန္တလေးနိုင်ငံတကာလေဆိပ်ကတစ်ပင်တချို့ကိုလည်းကြိုတင်ခုတ်ထွန်းရှင်းလင်းထားကြတာပါ။ခီးတစ်ထောက်နားတဲ့မန္တလေးမြို့မှာတော့လင်းမှုတွေကသတင်းစာရှင်းလင်းပွဲတစ်ခုကျင်းပမှာဖြစ်ပြီးလင်းကိုအများပြည်သူလေ့လာနိုင်အောင်လည်းစီစဉ်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံအပအဝင်ကဘာတဝန်းကနိုင်ငံအတော်များများမှာခီးတစ်ထောက်ရန်နာမဲ့ကဘာပတ်ခီးဆိုင်ကို9လလောက်ကျမ်းမြင့်တယ်လို့ခန့်မှန်းထားကြပါတယ်ဆွစ်ဇာလန်နိုင်ငံသားလင်းမှုတွေဖြစ်ကြတဲ့ Bertrand Pickett နဲ့ Andre Boschbach တို့ကလင်းကိုတလှည့်စီမောင်းနေဖို့လဲစီစဉ်ထားတာပါနေအောင်ကြီးဆွမ်းရင်တုံးလင်းနဲ့ကဘာပတ်မဲ့စီမံကိန်းကနေတန်ရှင်းတဲ့ဆွမ်းရင်ကိုထိထိရောက်ရောက်အသုံးချနိုင်အောင်တည်တည်ပြဖို့အတွက်ရည်ရွယ်ထားတယ်လို့လဲတီထွန်သူတွေကပြောပါတယ်မိုင်မောင်း2000ကျော်ကဘာပတ်မဲ့ခီးဆိုင်ကိုအဘူဒါဘီမြို့ကနေစတင်ခဲ့ပြီးအိန္ဒိယမြန်မာဟာဝိုင်းနဲ့နယူးယောက်မြို့တွေအပါအဝင်နေရာ12နေရာမှာရန်နာဖို့စီစဉ်ထားတာပါမြန်မာနိုင်ငံကိုမူလကတနင်္လာနေ့မှာအရောက်လာဖို့စီစဉ်ခဲ့ပေမဲ့အိန္ဒိယနိုင်ငံကထွက်ခွာမဲ့အချိန်မှာရာသီဥတုမကောင်းတဲ့အတွက်ကြန့်ကြာခဲ့ရတာပါခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့ Pacific သမုဒ္ဒရာကိုဖြတ်ပြီး9ရက်ကြာဖြန့်တန်းမဲ့အချိန်ကတော့လင်းမှုတွေအတွက်အကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်နိုင်ပါတယ်